ကျမအစုံမမရှင်ကိုဗစ် -19 ရောဂါကူးစက်မှုတွေဒီအပိုင်းတိုးလာနေတဲ့ရခိုင်ပြည်နယ်ကိုအရေးပေါ်စေကူတာစမ်းသပ်စစ်ဆေးတဲ့စက်တွေနဲ့အတူအထူးကုဆရာဝန်ကြီးတွေဆရာဝန်သူနာပြုဆရာဆရာမတွေနဲ့အတူဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်အဖွဲ့တွေဒီကနေ့ရောက်ရှိသွားကြပြီဖြစ်တဲ့အကြောင်းစုစည်းတင်ပြပေးကြပါတယ်ကမ္ဘာကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မြန်ရောဂါကူးစက်မှုကရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူတွေအများပြားကူးစက်ခံရတဲ့အခြေအနေဖြစ်လာခဲ့တဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်လိုက်ပြီးမြို့ကိုလော့ကဒေါင်းချနေအိမ်တွေမှာပဲပြည်သူတွေနေကြဖို့ stay home ညွှန်ကြားချက်ထုတ်ပြန်တာနောက်ရခိုင်ပြည်နယ်ကနေတဆင့်ကူးစက်မှုတွေမပြန့်ပွားသွားရအောင်မြို့ဝင်ထွက်တွေကိုပိတ်ပြီးအသွားအလာကန့်သတ်တာတွေကိုဒေသအနာပိုင်နေနဲ့စံမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံနေနဲ့ဆောင်ရွက်နေကြပါတယ်။ကမ္ဘာကရောဂါကြောင့်အရေးပေါ်စံမာရေးဆောင်ရှောက်မှုတွေစံမာရေးစည်းဝင်တဲ့အင်အားတွေအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့စီကိုဒီကနေ့ဩဂုတ်လ23ရက်နေ့မှာတော့မိမိတို့ဆန္ဒအလျောက်လာပြီးတာဝန်ထမ်းဆောင်ပေးကြမယ်။ယောဂဗေဒအထုကုဆရာဝန်ကြီးတွေဦးဆောင်တဲ့ဆေးပညာရှင်အဖွဲ့ရောက်ရှိသွားကြပြီလို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့23ရက်နေ့မှာထုကူဆရာဝန်ကြီးတွေတိတုကျန်းမာရေးကဒူတိုင်းကျန်းမာရေးဦးစီးမှုတွေနောက်တမားတော်တွေပုံမွားပေတာအမှုဒီဝါပေတာပညာရှင်တွေပြီးနောက်ခုနပြုကျန်းမာရေးတွေအကုန်လုံးလက်ထောက်ဆရာဝန်တွေအမေဆေးတွေအကုန်လုံးပါဝင်နေတာ24ရက်ပေါ့နော်ဒီနေ့24ရောက်အတိုင်းမှာလည်းကျူးစက်ရောဂါကာကွယ်တိုက်ချဲ့ရေးဌာနကရောညွှန်ကြားရေးမှူးဆောင်နောက်ကညဝင်းပြည်ဦးဆောင်တဲ့အဖွဲ့ကလည်းချိုးတင်ပြီးပြီးခဲ့တွေ့ပြီး၂ရက်လောက်မှာတွေကိုညီတို့အဖွဲ့ကချိုးတင်သွားပြီးတော့လိုအပ်တာတွေကိုဖားပြီးတော့ပြည်နှံပေါင်းဆက်ပြီးတော့ဆောင်ရွက်ပေးနေတာပေါ့နော်။တစ်ခွဲ့နမူနာတွေကိုအကြောင်းကြောင်းကြောင်းအနေနဲ့ကိုသိညာလုံးတဲ့အခါမှာဆိုလို့ရှိရင်ဒီများတိဖို့ဆက်ပစ္စည်းကလေးရာကလိုအပ်တဲ့ပစ္စည်းတွေစံပယ်ယူတဲ့အခါမှာလိုအပ်တဲ့လူရင်းအားလည်းဖြည့်ဆည်းထားသလိုပဲလိုအပ်တဲ့ PPE တွေကျန်တဲ့အထောက်အကူပစ္စည်းတွေကိုလည်းဒါတွေကျအကုန်လုံးပေးပို့ထားပြီးဖြစ်တယ်ပေါ့နော်
ရခိုင်ပြည်နယ်တွင်းအထူးသဖြင့်စစ်တွေမြို့မှာပြပသွားလာမရှိဘဲပြည်တွင်းကူးစက်မှု local transmission ဖြစ်နေလူမှုကြားကမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကအထူးမြန်ဆန်လျက်ရှိနေပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းထိထုတ်ပြန်ကြေညာအရာရပိုင်းတွင်းမှာကိုတခွဲအတည်ပြုလူသား90ကျော်အထိစမ်းသပ်တွေ့ရှိခဲ့လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုအမြန်ဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်သူလက်ရှိမှာဆို18လမှာပိုးစတွေ့တယ်18 19 20အထောက်လျှောက်တွေ့လာတာဒီစစ်စပေါင်းဒီ6ရက်9ရက်လောက်အတွင်းမှာကိုပိုးတွေ့တဲ့လူနာက53ဖြစ်တယ်ပေါ့နော်ရခိုင်မှာဆိုရင်အရင်ကပိုးတွေ့ထားတဲ့လူနာ16ရောက်ရှိတော့သူ့ပေါင်းပိုးတွေ့လူနာ69ရောက်ရှိဒါဆိုလို့ရှိရင်ဒါဆိုကူးစက်တော့များနေတဲ့အတွက်ကြောင့်မို့ဒီဟာကအတွင်းများမို့ကြီးများလားဆိုတာကိုသိရှိဖို့အတွက်လည်းစစ်စုံမှဦးစီးဌာနမှာဒီ genetic the whole genetic sequence ကိုလုပ်ဖို့အတွက်လည်းဒါစစ်စစ်ဆောင်ရွက်နေတာပေါ့နော်ဒါကြောင့်မို့ကျမတို့အနေနဲ့ပြည်သူလူထုအထူးသဖြင့်ရခိုင်မှာရှိတဲ့ပြည်သူလူထုကိုလက်ဆေးဖို့ mask ဆက်ဖို့ပြီးရင်လူထုတဲ့နေရာမသွားဖို့ကျမတို့ဝန်ကြီးဌာနဆောင်ရွက်နေတဲ့ quarantine ကိစ္စရတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ချမှတ်ထားတဲ့ဒီဟောင်းစီစဉ်မှာတိတိကျကျလိုက်နာဆောင်ရွက်ပါဒီလိုဆောင်ရွက်ခြင်းအပြင်ရခိုင်ပြည်နယ်မှာနော် second wave အခြေအနေမဖြစ်လာအောင်စားစီနိုင်ပါလေကောက်ွယ်နိုင်ပါလေပြည်သူလူထုအောင်လိုပါတယ်ဆိုပြီးတော့ပြည်သူလူထုကိုလည်းဥပဒေထားတာရှိပါတယ
်မြို့ဝင်ထက်တွေကိုပိတ်ဆို့တားဆီးစစ်ဆေးတာအသွာလာတွေကန့်သတ်လိုက်တာညမထွက်ရအမိန့်ထုတ်ပြန်လိုက်တာစသဖြင့်စစ်တွေမြို့နဲ့အနီးအနားမြို့တွေမှာအရေးပေါ်အစီအမံအနေနဲ့ဆောင်ရွက်နေတဲ့အချိန်စစ်တွေကနေခီးသွားပြီးအပြန်တန်တွဲက2ဦးပိုးကူးဆက်ခဲ့တယ်ဆိုတဲ့သတင်းကြောင့်စစ်တွေမြို့ကနေအထိတ်တလန့်ဖြစ်နေကြတယ်လို့စစ်တွေမြို့မှာအကူအညီပေးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ကဥအောင်ထေးကနောက်ဆုံးအခြေအနေပြောပြပါတယ
်စစ်တွေကဆေးလျက်ကတော့လာရှိပြီးတော့တွေးခဲ့ဆိုတဲ့တဲ့ငါတက်လာတယ်အဲ့လိုမျိုးသားမျိုးတွင်းနေဆိုရင်ဒီစစ်တွေမှာပဲဟာလုံးဝမမြင်ရနိုင်တဲ့ပိုးတွေးတဲ့လူတွေအများကြီးရှင်းနေတဲ့လူမျိုးဖြစ်တော့တာပေါ့နော်အဲ့လိုမျိုးလိုပိုးပြီးတော့ကြောင်လန်းတက်ဖြစ်တော့တာပေါ့ဒါပေမဲ့အခုလိုမျိုးဇက်တိုက်ဆေးရှောက်ရောက်ဆေးရောက်လို့တောက်ဆောက်မျိုးသားတွင်းနေဆိုရင်တော့ဒါလေးလိုက်နိုင်မယ့်အခြေအနေမျိုးတော့မရှိနိုင်ဘူးပေါ့နော်ဒီနေ့ညနေရှင်းနိုင်တဲ့တင်းကိုပဲတော့မတွေးပါစေနဲ့ဆိုတော့ဆူတောက်ရင်တပြီးတော့စောင်းနေကြတာပေါ့နော်နောက်ပြီးတော့ဒီနေ့ကဆိုရင်ဟိုဟာဒီပြည်သူရဲတွေကြတဲ့မှာလဲဒီဘာသာရမဖြစ်တဲ့ပုံစံမျိုးလေးတွေဖြစ်တော့တာတော့ရှိတယ်စစ်တွေမှာဘာလို့လဲဆိုတော့ဒီmask မတဲပင်းနဲ့တော့တာတွေဟောဆွဲတင်ပြီးတော့ဒီဖန်တဲ့သဘောမျိုးတွေပေါ့နော်ဒါမဲ့ဒီ mask ဝေရတာလည်းတော့ခက်ခဲရှိတယ်ကျွန်တော်တို့ဆင်မှာရုပ်တွေဆိုရင်ဒီမှာ mask တစ်ခုဝေဖို့တော့မှနင်းတဲ့အစီမပြေနိုင်တဲ့မိသားစုတွေလည်းရှိတယ်ဒါမျိုးတွေကိုလည်းကျွန်တော်တို့ကနင်းနေသိခံပြီးတော့ဒီတော့ပညာပေးအနေနဲ့သူတို့ကိုသွန်သင်ပြီးလောက်တာကပိုကောင်းမယ်ဆိုပြီးတော့ဝေဖန်မှုတွေတော့ရှိပါတယ
်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပေါင်းကဩဂုတ်လ23ရက်နေ့တနင်္ဂနွေနေ့မနက်8နာရီသတင်းထုတ်ပြန်ချက်အရပိုးတွေ့ရှိသူပေါင်း444ဦးထိရှိသွားပြီဖြစ်ပြီးကိုဗစ် ကိုဗစ်19ရောဂါကြောင့်သေဆုံးသူကတော့6ဦးထိရှိနေပါတယ်။အခုလိုကိုဗစ်19ရောဂါရခိုင်မှာဖြစ်ပွားနေချိန်ကျန်းမာရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေနဲ့ပို့စကူးဆက်ခံရတဲ့စာရင်းတွေအချိန်နဲ့တပြေးညီသိရှိနိုင်မှုစစ်ဘေးအနေနဲ့ကြောင်းပြချက်နဲ့ပြည်ပထားတဲ့အင်တာနက်လိုင်းတွေကိုအမြန်ဆုံးပြန်ပြီးဖွင့်ပေးဖို့ဒေတာခန်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေက